တော်ရှင်များခင်ဗျာဩဂုတ်လ25ရက်ဘင်္ဂလားဒေ့ရှ်အခြေစိုက်ဒီ Daily Star သတင်းစာမှာရိုဟင်ဂျာဒုက္ခသည်ပြန်ပို့ရေးကိစ္စအတွက်နိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ဖို့ဘင်္ဂလားဒေ့ရှ်အစိုးရကမြန်မာကိုတိုက်တွန်းလိုက်တဲ့အကြောင်းဆောင်းပါးတစ်ပုဒ်ဖော်ပြခဲ့ပါတယ်မြန်မာအစိုးရအနေနဲ့ဒုက္ခသည်တွေနေရပြန်နိုင်ရေးမြန်မာနိုင်ငံတွင်းမှာခင်းကျင်းထားတဲ့အနေအထားတွေအပေါ်စောင့်ကြည့်ပတ်ဝန်းကျင်ကိုဖန်တီးပေးပြီးနိုင်ငံတကာနဲ့အတူပူးပေါင်းဆောင်ရွက်ဖို့အလေးအနက်တိုက်တွန်းတဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဌာနကအင်ကာနီကကြေညာချက်ထုတ်ပြန်ခဲ့ပါတယ်ဒုက္ခသည်တွေရဲ့အဓိကစိုးရင်ပူပန်မှုတွေကိုကျိုးကျောင်းတကြဖြည့်ရှင်းဆောင်ရွက်ပေးဖို့ပိုင်ဖြတ်ထားတယ်ဆိုတာမြန်မာအစိုးရကပြသဖို့အထူးပဲလိုအပ်နေပြီးရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့ဒုက္ခသည်ပြန်လည်လက်ခံရေးဆိုင်ရာအကြံပြုချက်တွေကိုလည်းအကောင့်အထည်ဖော်ဆောင်ရွက်ဖို့ဒုက္ခသည်တွေကိုစစ်မှန်တဲ့သတင်းအချက်အလက်တွေနဲ့အတူမူလနေရပ်ကိုပြန်လည်ချင်းအောင်နီလန်းပေါင်းစုံနဲ့ဆောင်ရွက်ပေးဖို့လိုအပ်ကြောင်းဘင်္ဂလားဒေ့ရှ်အနေနဲ့ကတော့မြန်မာနိုင်ငံကိုပြန်လိုသူဘယ်သူကမှအမျိုးဘာသာမခွဲခြားမတားဆီးပေမဲ့ဒုက္ခသည်ပြန်ဖို့ရေးမှာပုံမဆောင်ရွက်မှုမရှိဘူးလို့အခြေအမြစ်မရှိဆွဆွနေတာတွေဟာလက်ခံနိုင်စရာမရှိကြောင်းလည်းကြေညာချက်မှာဖော်ပြပါတယ်။ဇူလိုင်လ28ရက်နေ့နဲ့28ရက်နေ့တွေကမြန်မာအစိုးရကိုယ်စားလှယ်အဖွဲ့နဲ့ကောက်စ်ဘဇားဒုက္ခသည်စခန်းကကိုယ်စားလှယ်တွေတွေ့ဆုံခဲ့ကြပြီးဩဂုတ်လ8ရက်နေ့မှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်ဘက်ကစစ်စစ်လက်ခံပြီးတဲ့ဒုက္ခသည်အရေအတွက်3450စီးရင်ကိုဘင်္ဂလားဒေ့ရှ်အစိုးရကကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကိုပေးပို့ခဲ့ကြောင်းအဲ့ဒီထက်ကလူဦးရေ1286ဦးပါမိသားစုပေါင်း339စုကို UNHCR ကဩဂုတ်လ22ရက်နေ့အထိတွစ်ဆုံမေးမြန်းခဲ့ကြောင်းဒါပေမဲ့ရခိုင်ပြည်နယ်ရဲ့လက်ရှိလုံခြုံရေးနဲ့ပတ်ဝန်းကျင်အခြေအနေတွေနိုင်ငံသားဖြစ်ခွင့်လွတ်လပ်စွာခရီးသွားလာခွင့်မြေယာသုံးဆွဲခွင့်စတဲ့ပြဿနာတွေကိုအမှန်တကယ်ဖြေရှင်းနိုင်တဲ့အခြေအနေကိုရောက်ရှိမှသာပြန်လိုကြတယ်လို့မိသားစုအားလုံးလောက်ကပြောဆိုခဲ့ကြကြောင်းဒါပေမဲ့ဒီပြဿနာတွေကိုမြန်မာဘက်ကတစုံတရာအကြောင်းမပြန်သေးကြောင်းလည်းဆောင်းမမှာဖော်ပြပါတယ်တော်တော်ရှင်များခင်ဗျာဩဂုတ်လ29ရက် BT News 24သတင်း website မှာတော့ရိုဟင်ဂျာဒုက္ခသည်ပြဿနာမှာတရုတ်အိန္ဒိယနဲ့ဂျပန်နိုင်ငံတို့ဟာမြန်မာရဲ့အိတ်ထုံထဲမှာရှိနေကြတယ်လို့ဘင်္ဂလားဒေ့ရှ်တက္ကသိုလ်ပါမောက္ခတဦးကသုံးသပ်ပြောဆိုလိုက်တဲ့သတင်းဆောင်မတစ်ပုဒ်ဖော်ပြခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်ဒါကာတက္ကသိုလ်နိုင်ငံတကာလေ့လာရေးဌာနလူမျိုးတုံးသတ်ပြမှုလေ့လာရေးစင်တာရဲ့ညွှန်ကြားချက်မှုပါမောက္ခ MTS Armet ကမြန်မာအစိုးရဟာသူ့ရဲ့အိတ်ကထဲမှာအနည်းဆုံးနိုင်ငံ3ခုလောက်ထည့်ထားတယ်လို့ထင်မြင်နေတယ်အဲ့ဒါကြောင့်ဘင်္ဂလားဒေ့ရှ်ပတ်တက်နိုင်သေးလေလို့လည်းထင်မြင်ယူဆနေပုံရတယ်လို့အင်ကာနီကကျင်းပခဲ့တဲ့ရိုဟင်ဂျာပြည်ထောင်စုဆွေးနွေးပွဲတစ်ခုမှာပြောဆိုခဲ့တာပါရိုဟင်ဂျာပြည်ထောင်စုဖြစ်ရှိရင်းနဲ့ပတ်သက်ပြီးနိုင်ငံရေးစီးပွားရေးရည်ကြီးမှုဤပညာနဲ့ပထဝီနိုင်ငံရေးဆိုတဲ့ဘင်္ဂါဘက်ကနေဆွေးနွေးကြတာဖြစ်ပါတယ်ဩဂုတ်လ22ရက်နေ့ဒုက္ခသည်ပြန်လည်ခေါ်ယူရေးအစီအစဉ်မှာတဦးတယောက်မှပြန်မဲ့သူမရှိခဲ့တာဟာသူတို့ရဲ့မူလနေရပ်မှာလူကြုံရင်းနဲ့အခွင့်အရေးကိစ္စတွေမှာဘလို့အပြောင်းလဲမျိုးမှမရှိခဲ့ဘူးလို့ယုံကြည်နေကြတို့ဖြစ်ပါတယ်တဲ့။ဒါ့အပြင်ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာတရုတ်ပြည်ကိုသွားတဲ့အခါမှာရိုဟင်ဂျာဒုက္ခသည်ကိစ္စမှာတရုတ်ရဲ့အခန့်ကဏ္ဍအရေးပါကြောင်းအလားတူအိန္ဒိယနဲ့ဂျပန်တို့ကိုလည်းဒီကိစ္စဆွေးနွေးသင့်ကြောင်းပြောကြားခဲ့ပါတယ်။ကုလသမဂ္ဂပူးပေါင်းဆောင်ရွက်ရေးဆိုင်ရာဌာနကုစလေမီယာဆက်ဘူကလည်းရိုဟင်ဂျာဒုက္ခသည်ပြဿနာဟာရှုပ်ထွေးပြီးဒီကိစ္စဖြေရှင်းဖို့အတွက်တစ်ခုကိုတစ်ခုအမိသဟဲပြုနေတဲ့အချက်တွေအများအပြားရှိနေတဲ့အကြောင်းနေချင်းညာချင်းဖြည့်ရှင်းနိုင်တဲ့ကိစ္စမဟုတ်တဲ့အတွက်အချိန်ယူရမှာဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်။နိုင်ငံရေးဌာနအတွင်းဝင်ဇာမန်းကလည်းနှစ်ဦးနှစ်ဖက်အထောက်မှုတွေအပြင်ဒီကိစ္စကိုနိုင်ငံတကာပြည်ထောင်စုအဖြစ်သတ်မှတ်ဖြည့်ရှင်းဖို့တိုက်တွန်းခဲ့ပါတယ်။ကနေဒါနိုင်ငံကော်မရှင်နာမင်းကြီးကတော့ရိုဟင်ဂျာတွေအတွက်တရားမျှတမှုရရှိဖို့အရေးကြီးကြောင်းကျူးလွန်သူတွေကိုလည်းထိုက်တဲ့နဲ့ပြစ်ဒဏ်ချမှတ်တဲ့နဲ့အကြောင်းပြောဆိုခဲ့တယ်လို့ဆောင်းမမှာဖော်ပြပါကြောင်းအစီရင်ခံတင်ပြအပ်ပါတယ်ခင်ဗျာ။